ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူပေါင်း25ယောက်ထက်မနည်းသေဆုံးခဲ့တဲ့အဆောက်အဦမိလောင်မှုနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲမယ်လို့အိုးအိမ်ဌာနကပြောကြားလိုက်ပါတယ်။မိလောင်ခဲ့တဲ့အဆောက်အဦရဲ့အပေါ်၄တပ်ကိုတရားဝင်ခွင့်ပြုချက်မရှိဘဲဆောက်လုပ်ထားတာဖြစ်ပါတယ်။တရထက်တွေတိုးတာနဲ့တခြားဆောက်လုပ်ရေးဆိုင်ရာချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့ဝင်ကြီးဌာနကတာဝန်ရှိသူတွေကိုလည်းဖော်ထုတ်အရေးယူသွားမယ်လို့အိုးအိမ်ဝင်ကြီး SM Rizul Karim ကကတိပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခွင့်ပြုထားတဲ့အထက်ထက်ကိုပို့ပြီးတော့ဆောက်ကြတဲ့အဆောက်အဦတွေအများအများရှိပါတယ်။ဒါကမြို့တော်တွေကစီးပွားရေးအချက်အချာကြတဲ့ရပ်ကွက်မှာ FR Tower ဆိုတဲ့အထက်မြင့်အဆောက်အဦကြာတာဘေးနေကမိလောင်ခဲ့တာပါ။အဆောက်အဦထဲမှာလူတွေဟာနိုင်အတော်ကြောင်ပိတ်မိနေခဲ့ကြပါတယ်။တေဆုံးသူ25ယောက်အထိတိုးလာခဲ့ပြီးတော့တယောက်ကလွဲလို့ကျန်တဲ့သူအလုံးဘသူဘဝဖြစ်တယ်ဆိုတာအတည်ပြုနိုင်တယ်လို့ဒါကမြို့တော်ရဲတပ်ဖွဲ့ဒုတိယရဲမင်းကြီးက AV သတင်းဌာနကိုဒီကနေ့ပြောကြားခဲ့ပါတယ်။မိသားစုဝင်တွေပေးကြတဲ့အချက်အလက်တွေအရပျောက်ဆုံးနေသူကျန်တော့ပုံမရပါပဲ။တေချာအောင်လို့လိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်။ဒဏ်ရာရသူ80လောက်ရှိပြီးအများစုဟာမိလောင်ဒဏ်ရာတွေနဲ့ကုသမှုခံယူနေကြပါတယ်ရှင်။